အာရှပစ္စိဖိတ်ဒေသတွေမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာသတိပေးထားပါတယ်။ဇီကာပိုးကူးစက်မှုရာနဲ့ချီကိုစင်ကာပူနိုင်ငံမှာတွေ့ရှိခဲ့တယ်လို့ထိုင်းနိုင်ငံမှာဥကောင်းသေးလေးတွေနဲ့မွေးဖွားလာတဲ့ကလေးနှစ်ယောက်မှာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆက်နေတယ်လို့စစ်ဆေးတွေ့ရှိထားချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအခုလိုအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ဇီကာဗိုင်းရပ်စ်ဟာအရှေ့တောင်အာရှနိုင်ငံအများစုအပြင်တရုတ်ဂျပန်ဩစတြေးလျနဲ့ပစိဖိတ်ကျွန်းနိုင်ငံတွေအထိဒေတာရင်းမှာနောက်ထပ်ပြန့်နှံ့နိုင်ခြင်းများတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ဒေတာရင်းညီလာခံမှာထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာပြောထားပါတယ်။ဇီကာရောဂါလက္ခဏာတွေဟာမပြင်းထန်သလိုကမ္ဘာတဝန်းမှာဇီကာကြောင့်သေဆုံးတယ်ဆိုတာမျိုးလည်းမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ပစိဖိတ်သမုဒ္ဒရာအနောက်ဘက်ဒေသဆိုင်ရာအကြီးအကဲကပြောပါတယ်ရှင်။